စကိုင်းတိုင်းဒပရင်အရှိကျန်းကျေးရွာတွေကိုစစ်ကောင်စီကနေလေချောင်းကနေပြီးတော့တိုက်ခိုက်တာကြောင့်ဒေသခံအရက်သားတွေထွက်ပြေးတိမ်းရှောင်နေရပါတယ်ရန်ကုန်ကလာတဲ့သတင်းကိုရန်နိုင်ပြောပြပေးပါရှင်
။ဇန်နဝါရီ14ရက်နေ့နေ့လယ်ပိုင်းကစကိုင်းတိုင်းဒေသကြီးဒပရင်အရှိကျန်းကညောင်လဝဲကြီးကုန်းကြီးရင်ကျေးစတဲ့ကျေးရွာတွေကိုစစ်ကောင်စီကလေချောင်းကနေပစ်ခတ်ပြီးတော့နေပြည်တော်ရှင်းလင်းတာတွေလုပ်နေပါတယ်။လေချောင်းကနေပစ်ခတ်တဲ့အတွက်ဒေသခံတွေထွက်ပြေးတိမ်းရှောင်နေကြပါတယ်။ဒီကနေ့ပြစ်ခတ်ခဲ့တဲ့အခြေအနေနဲ့ပတ်သက်လို့ကိုယ်တိုင်ကြုံတွေ့ခဲ့ရတဲ့ဒေသခံတဦးက VOA ကိုအခုလိုပြောပါတယ်
။ကိုယ်တိုင်ပြစ်ခတ်ခဲ့ရတဲ့ဒီလိုတော့ဒီအမီနာဝန်ဆိုပါလား။ညောင်လာအစီအစံခေါ်တော့ညောင်လာကျွန်တော်ပြောရဲဆိုရင်အစီအစံခေါ်တဲ့ညောင်လာနမညာဝဲကြီးကုန်းကြီးနမညာမြို့ကုန်းရင်ချင်းကိုသူတို့ကရင်ချင်းကြောင်းပေါ့လေ။ဒီလိုရင်ချင်းတို့ကြောင်းပေါ့လေ။ဖိတ်ကြောင်း။ဒီငါးစင်းနဲ့ဝင်ပြီးတော့တစ်ဆင်းရပြစ်တယ်တစ်ဆင်းရလူချတယ်။အခုတော့မြေကြီးကျူတယ်ပေါ့။ဘယ်လိုလုပ်နေကြလဲ။ဖနမာရီလောက်ကနေပြီးတော့ကျွန်တော်တို့ဒီကိုသမင်းကနေပြီးတော့ရေဦးပတ်ချောင်းနဲ့ဥလိကိုသင်ရအဲ့ရတော့လူခေါ်လာလားမသိဘူးအဲ့လိုသင်ရအဲ့နှစ်ရတော့ဖိုက်တာလို့ခေါ်တယ် MI35 လို့ခေါ်တယ်ဟာနှစ်ရတော့တောင်းအောင်ရှင်နေတော့အဲ့ဒါခါနမခါနေတဲ့ခါလည်းအဲ့ညာရောလာလို့ဝင်ပြတယ်ရင်းရင်းပုံကြီးကောင်းပုံကြီးပုံကြီးကောင်းပေါ့နော်အဲ့ပုံကြီးကောင်းညီမပေါ်ဝင်ကြီးရွာလေးကိုသူပွားနေဝဲလို့ပြစ်နေတာပေါ့ဗျာ
စစ်ကောင်စီဟာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့ထိတွေ့တိုက်ပွဲဖြစ်ပွားတာမရှိဘဲလာရောက်ပစ်ခတ်တာလို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေဘက်ကလည်းပြောပါရတယ်
။တရင်နဲ့မပစ်တာ။ဒါပေမဲ့ကျွန်တော်ကလည်းပြစ်ချက်မရှိဘူး။ကျွန်တော်တို့ဒီရက်ကလုံးဝအကြံမရှိပါဘူး။ဆောင်ရောက်လာပြီလည်းဆိုဒီမှာဒီဘက်မှာလူစုစုနေနေကြတယ်နိ။အောက်မှာလုံးဝစစ်ကောင်စီကလည်းတပ်ခိုးနေတာ
။ဒေသခံကာကွယ်ရေးတပ်ဖွဲ့တွေလှုပ်ရှားမှုအကောင်းနဲ့တပင်းရေဦးစားတဲ့မြို့တွေကကျေးရွာတွေကိုစစ်ကောင်စီကမကြာခဏဆိုးသလိုနေပြည်ရှင်းလင်းတာတွေလုပ်ပြီးတော့မိုင်းဆွဲတိုက်ခိုက်ခံရတာတွေလည်းရှိသလိုထိတွေ့တိုက်ပွဲတွေလည်းမကြာခဏဖြစ်ပွားလေရှိပါတယ်။ဒီနေ့လေကြောင်းတိုက်ခိုက်တာနဲ့ပတ်သက်လို့စစ်ကောင်စီကတစုံတရာသတင်းထုတ်ပြန်တာတော့မရှိသေးပါဘူး။လေကြောင်းတိုက်ခိုက်တာတွေနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကလိုအပ်ရင်လေကြောင်းသုံးတိုက်ခိုက်တာတွေပြုလုပ်မယ်လို့လည်းပြောထားပါတယ်ခင်ဗျာ
။လေကြောင်းကနေတိုက်ခံရတဲ့တပည့်ရင်အခြေအနေကိုရန်နိုင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။